မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံခြားသားတရင်တောက်၄ယောက်ရှိတော့ပါပြီ Frontier မြန်မာသတင်းဌာနရဲ့တရင်ကန်အုတ်ချုပ်မှုအက်ဒီတာအမေရိကန်နိုင်ငံသားမေလ24ရက်နေ့ကဖမ်းဆီးခံရပြီးဘာကြောင့်ဖမ်းခံရတယ်ဆိုတာမသိရသေးသလိုဒီချိန်ထဲမှာပဲဖမ်းဆီးခံထားရတဲ့ပြည်တွင်းသတင်းတောက်တွေနဲ့ပတ်သက်တဲ့အခြေအနေကလည်းစိုးရင်စရာဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမြစီအောင်ကပြောပြပေးပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကလေးကစလို့အခုအချိန်ထိမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်အယောက်50ထက်မနည်းရှိသွားပါပြီဒီထဲမှာမေလ24ရက်နေ့ကရန်ကုန်လေစိတ်မှာဖမ်းဆီးခံရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster အပါအဝင်နိုင်ငံခြားသတင်းတောက်၄ယောက်ပါဝင်ပါတယ်။အခုနောက်ဆုံးဖမ်းဆီးခံရတဲ့ Frontier မြန်မာက American သတင်းတောက်ဘာကြောင့်ဖမ်းခံရတယ်လဲဆိုတာနဲ့ဘာပုံမှန်တတ်ထားတယ်လဲဆိုတာမသိရသေးဘူးလို့ Frontier မြန်မာသတင်းဌာနရဲ့အမှုဆောင်အရာရှိချုပ်ဦးစန်နီဆွေက VOE မြန်မာပိုင်းကိုပြောပါတယ
်။ဒီလိုမျိုးသတင်းတောက်တွေဖမ်းဆီးပြီးတော့အရေးယူခံရတဲ့ဥစ္စာတွေကတကယ်ကိုမဖြစ်တဲ့ကိစ္စတွေပါ
။စစ်ကောင်စီကဖမ်းဆီးထားတဲ့နောက်ထပ် American နိုင်ငံသားကတော့ကမာရုပ်မီဒီယာကိုတီထောင်ခဲ့သူ Editor ချုပ် Nathan Mongko ကိုမမောင်ထွေးဖြစ်ပါတယ်။သူကို March 9ရက်နေ့ကဖမ်းဆီးထားပြီးတော့သူနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတော့မသိရသေးပါဘူး။ March 12ရက်နေ့တောင်ကြီးမြို့ကထိုင်းတပိတ်ဆန္ဒပြပွဲကိုသတင်းတပ်ပုံရိုက်တဲ့အချိန်မှာဖမ်းဆီးခံခဲ့ရတဲ့ပိုလန်နိုင်ငံသားသတင်းတောက် Robert Bokic ကိုတော့စစ်ကောင်စီကဖမ်းဆီးပြီးတော့တပတ်အကြာမှာပဲလွတ်ပေးပြီးတော့ပြည်နှင်တန်းပေးခဲ့ပါတယ်။ဂျပန်နိုင်ငံသားအလွတ်တန်းသတင်းတောက် Yuki Kira Zumi ဟာလည်း April 18ရက်နေ့မှာဖမ်းခံခဲ့ရပြီးတော့မေလ14ရက်နေ့မှာဂျပန်နိုင်ငံကိုပြန်ပို့ခံရပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေအပေါ်ပြစ်မှတ်ထားအရေးယူနေရတာတွေကြောင့်သတင်းသမားတချို့ထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါသေးတယ်။တက်မတော်ပြိုကွဲအောင်လှုံ့ဆော်မှုရေးသားပြောဆိုမှုလုပ်တဲ့ဆိုပြီးပုံမှန်905ကနေဝရမ်းထုတ်ဖမ်းဆီးရတာတွေလည်းရှိပါသေးတယ်။ဒီထဲကမြန်မာနောင်သတင်းတောက်မက်ကီဇွန်တွေဟာဖမ်းဆီးခံရတာ3လနီးပါးရှိနေပေမဲ့မိသားစုနဲ့တွေ့ခွင့်မရသေးသလိုအင်းစင်ထောင်အတွင်းမှာတိုက်ပိတ်ခံထားရဆဲဖြစ်တာမို့သူ့ကျမ်းမာရေးကိုမိသားစုတွေဘက်ကစိတ်ပူပန်နေတယ်လို့သူမရဲ့မိသားစုနဲ့နှိဆက်သူတဦးက VOA ကိုပြောပါတယ်။အစ္စလမ်ဘာသာဝင်တဦးဖြစ်သူမက်ကီဇွန်တွေဟာဘာသာရေးအစဉ်အလာအရအစာစားတာရှောင်ပြီးဥပုသ်ဆောင်ခဲ့ရာကိုထောင်တွင်းအစာငတ်ခံဆန္ဒပြဖို့လူစုတယ်လို့ဆွဆဲပြီးတော့တိုက်ပိတ်အပြစ်ဒဏ်ခံရတာပါ။သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုအခုလိုပြောပါတယ
်။ဘာအကြောင်းကြောင့်ပြန်လာတော့မသိဘူးတဲ့။ဟုတ်ပြီ။အခုတည်းကတော့ဒီဘက်အရင်တည်းကတောင်းဝန်းနေဘက်ကိုသူတို့ပို့ထားတယ်တဲ့။
မက်ကီဇွန်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ29ရက်နေ့ကရန်ကုန်မြို့မီနီကုန်းမှာစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတည်င်းယူနေတဲ့အချိန်ရဲတပ်ဖွဲ့ကဖမ်းဆီးသွားခဲ့ပြီးတော့နိုင်ငံတော်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်မှုဆန်ရာရာဇသက်ကြီးပုံမှန်905ခါနဲ့တရားစစ်ဆုဖမ်းဆီးခံထားရတာဖြစ်ပါတယ်။မန္တလေးအခြေစိုက် Voice of Myanmar တည်င်းဌာနအယ်ဒီတာချုပ်ကိုနေလင်းနဲ့တည်င်းတော်ကိုရှမ်းအောင်တို့ကိုလည်းမေလ24ရက်နေ့ကအွန်လိုင်းကတဆင့်ရုံထုတ်ခဲ့ပါတယ်။ပုံမှန်905ကနေတရားစွဲခံထားရတဲ့သူတို့နှစ်ဦးကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံထုတ်တယ်လို့သိရပြီးဇွန်လ9ရက်နေ့မှာဒုတိယအကြိမ်ရုံချင်းထပ်မံချင်းဆိုတယ်လို့ဇနီးဖြစ်သူက VOA ကိုပြောပါတယ
်။စစ်သားစုနဲ့တော့တွေ့ခွင့်ရမရဘူးသူတို့ကလေဟိုတဲမှာထောင်ထဲပို့တယ်ဆိုလို့ရှိရင်လည်းစစ်ကြောရေးရှိတယ်ဆိုလည်းမတွေ့ရဘူးလေထောင်ထဲပို့တယ်ဆိုရင်လည်းသူကဘယ်သူမှပြေးမတွေ့ဘူးလေ
။ဖေဖော်ဝါရီ1ရက်နေ့ကလေးကသတင်းတောက်အယောက်80နီးပါးဖမ်းဆီးခံခဲ့ရပြီးအယောက်40ထဲမှနေဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စရောက်တဲ့မင်းကတော့ဖန်ဝရန်ထုတ်ခံထားရပါတယ်။မေဆီမာ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလေပတ်ခွင့်ရပ်ဆိုင်းလိုက်တဲ့သတင်းဌာနပေါင်းက၈ခုရှိသွားပါပြီရှင်။